သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီတစ်ပတ်အတွင်း Australia Explain အစီအစဉ်အရဌာနေတိုင်းသားနဲ့သက်ဆိုင်တဲ့ခီးသွွားခြင်းအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Australia နိုင်ငံမှာခီးသွွားရင်တစ်ခုခုကိုသက်ရောက်မှုဖြစ်စေတာမျိုးကိုတကယ်ရှာဖွေနေပါသလား။ဒီအနေနဲ့တောတောင်သဘာဝနဲ့ဆိုင်တဲ့အတွေ့အကြုံကိုရှာရဖြစ်စေ။အစားအသောက်အတွေ့အကြုံဒါမှမဟုတ်ဇိမ်ခံတဲ့အတွေ့အကြုံကိုရှာဖွေသည်ဖြစ်စေ။ဌာနေတိုင်းသားနဲ့ဆိုင်တဲ့ခီးသွွားခြင်းတွေပေါင်းစုံရှိပါတယ်။နှစ်ပေါင်း 6,500 လောက်ဒီမြေနဲ့ဆက်ဆက်မှုရှိတဲ့လူတွေရဲ့ဥဆောင်မှုနဲ့မိမိကြိုက်နှစ်သက်ရာခီးသွွားအတွေ့အကြုံမျိုးကိုရရှိနိုင်ပါတယ်။ဒီလိုခီးသွွားခြင်းဟာသင်ရဲ့အတွေ့အကြုံကိုနဲ့နဲစီယုံတာမကဌာနေတိုင်းသားတွေရဲ့ရိုးရာယဉ်ကျေးမှုမြင့်တင်ခြင်းအပြင်သူတို့အတွက်စီးပွားရေးအခွင့်အလမ်းတွေကိုပါရရှိစေနိုင်တာဖြစ်ပါတယ်။ Australia နိုင်ငံခီးသွွားလုပ်ငန်းမှာလူတွေဟာ Australia နိုင်ငံကဌာနေတိုင်းသားတွေအကြောင်းပိုပြီးစိတ်ဝင်စားလာကြပြီးတော့စစ်မှန်တဲ့အတွေ့အကြုံနဲ့ရိုးရာယဉ်ကျေးမှုတွေနဲ့နီးစပ်နားလည်စေတဲ့အတွေ့အကြုံမျိုးကိုပုံမလိုချင်လာကြပါတယ်။ကဘာလက်ခီးသည်တွေဟာဌာနေတိုင်းသားအကြောင်းနဲ့သူတို့နေထိုင်ရာနည်းမြေအကြောင်းတွေကိုစိတ်ဝင်စားကြတယ်လို့ Discover Aboriginal Experience DAE ရဲ့ Executive Officer Nicole Mitchell ကပြောပါတယ်
။ In the 2023 calendar year,We had 969,000 international visitors who participated in Indigenous tourism experience while visiting Australia. But also pleasingly, we've seen an increase actually from 2019 to 2023 of 22% in our domestic travellers.
2023ခုနှစ်တုန်းက Australia နိုင်ငံကိုအလဲလာတဲ့ပြည်ပကကဘာလက်ခီးတဲ့အယောက်ပေါင်း 96,600 ဟာဌာနေတိုင်းသားတွေနဲ့သက်ဆိုင်တဲ့ခီးသွွားခြင်းတွေပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ပြည်တွင်းထဲမှာနေထိုင်တဲ့လူတွေဟာလည်းဌာနေတိုင်းသားနဲ့ဆိုင်တဲ့ခီးသွွားခြင်းမျိုးပြုလုပ်လာကြတာကိုတွေ့ရပြီးတော့2019ခုနှစ်ကနေရှင်ရင်တော့2023ခုနှစ်မှာ22ရာခိုင်နှုန်းပိုများလာပါတယ်။ဒါဟာပြည်တွင်းခီးသွွားအယောက်ပေါင်း 1.15 တန်းကဌာနေတိုင်းသားနဲ့ဆက်နွယ်တဲ့ခီးသွွားမှုမျိုးပြုလုပ်ခဲ့ကြတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အဲဒီလိုခီးသွွားခြင်းမှာ guide လမ်းညွှန်အဖြစ် aboriginal တွေဒါမှမဟုတ် torres strait islander လူမျိုးတွေကဆောင်ရွက်ပေးတာဖြစ်ပြီးသူတို့ကသူတို့ရဲ့အကြောင်းကိုကိုယ်တိုင်ကိုယ်ကျရှင်းပြပေးတာမျိုးလုပ်မှာဖြစ်ပါတယ်။ဌာနေတိုင်းသား guide တွေရဲ့ရှင်းပြချက်တွေကနေဂိုက်တွေရဲ့အကြောင်းတွေ၊နေမြေဒေသတစ်ခုရဲ့အကြောင်းတွေ၊ရိုးရာယဉ်ကျေးမှုတွေထဲနှိမ့်မျောသွားစေနိုင်တယ်လို့လည်းပြောပါရယ်
။ When you go on holidays, it's often the people that you meet that are in your memories that you hold forever. And that's really the case with our Indigenous guides. Often the travellers become so immersed.
Holiday သွားတဲ့အခါမှာခီးသွားရင်းနဲ့ကြုံတွေ့ခဲ့ရတဲ့လူတွေဟာစိတ်ထဲမှာမမတ်ရရကြံရှိလေးရှိပါရယ်။အဲ့လိုအမရစရာတွေကိုဌာနေတိုင်းသားတွေနဲ့ဌာနေတိုင်းသား guide တွေနဲ့သွားလာတဲ့အခါမှာရရှိတဲ့အတွေ့အကြုံမျိုးဖြစ်ပါတယ်။အများအပြားခီးသွားတွေဟာလူရောစိတ်ပါနှိမ့်မျောသွားကြပါတယ်။မိမိကိုယ်တိုင်ထက်ထဲဝိဝင်ပါဝင်တဲ့အတွေ့အကြုံမျိုးတွေရရှိပါတယ်။ပကြီတင်နန်းမှာပါဝင်တာပဲဖြစ်ဖြစ်ဆစ်ဒနီမြောက်ပိုင်းကဝါရမီတဲတောင်ပြင်မှာ quad bike စီးတာပဲဖြစ်ဖြစ်သူတို့ရဲ့ရိုးရာယဉ်ကျေးမှုကိုလေ့လာတာပဲဖြစ်ဖြစ်အဲ့ဒီလိုမျိုးတွေခံစားရတယ်လို့ပြောသွားခဲ့ပါတယ်။နိုင်ငံတစ်နိုင်ငံလုံးရဲ့မတူကွဲပြားမှုတွေရိုးရာယဉ်ကျေးမှုတွေကိုဌာနေတိုင်းသား guide လမ်းညွှန်တွေစီကနေရနိုင်ရဲ့လားလို့မေးတဲ့အခါမှာ Queensland ပြည်နယ်မြောက်ပိုင်းစုမှာ Walk About Culture Adventure ဆိုတဲ့အဖွဲ့ကခူခူယလန်ဂျီလူမျိုး Juan Walker ကအခုလိုရှင်းပြပါတယ်။
I think if you're learning about Aboriginal culture and history, it's best to learn from Aboriginal people, to get Aboriginal people's side of the story, and to truly get an understanding of the land and sea that you're travelling on. No better way than from learning from the oldest living cultures that have occupied those areas since the beginning.
Aboriginal ရဲ့ရိုးရာယဉ်ကျေးမှုနဲ့သမိုင်းကြောင်းကိုလေ့လာတဲ့အခါမှာ Aboriginal ကိုယ်တိုင်ပြောပြတာမျိုးကနေမြေတွေနဲ့ပင်လယ်ပြင်တွေရဲ့အနေအထားကိုတကယ်နားလည်သဘောပေါက်စေမှာဖြစ်တယ်လို့မြင်ပါတယ်။ဒီမြေဒီရေကိုအစကတည်းကမူလပိုင်ဆိုင်ပြီးတော့တဲ့တန်းအရှိဆုံးရိုးရာယဉ်ကျေးမှုကနေဆင်းသက်လာတဲ့လူတွေစီကနေလေ့လာတာလောက်ကောင်းမွန်တဲ့နည်းလမ်းတွေမရှိပါဘူးလို့ပြောသွားခဲ့ပါတယ်။ Mr. Juan Walker ဟာခီးသွားတွေကို Port Douglas အနားမှာရှိပြီးတဲ့တန်းတန်းပေါင်း135နှစ်ရှိပြီဖြစ်တဲ့ Daintree Rainforest ကိုခေါ်သွားလေးရှိပါတယ်။အဲဒီမှာသူတို့ရဲ့သမိုင်းကြောင်းတွေရိုးရာနဲ့သဘာဝအရင်းမြစ်အကြောင်းကိုဗဟုသုတကျွဲဝစွာနဲ့ရှင်းပြလေးရှိပါတယ်။
We take them walking through different ecosystems from beach habitats, mangrove habitats and rainforest. And we educate the people on the different foods in that area. And if we have a chance, we will do a little cook-up for them so the clients can have a taste of that local food.
ကျွန်တော်တို့ကခီးသွားတွေကိုကမ်းခြေတွေရဲ့အနေအထားတွေလူမှုတော်ရဲ့အနေအထားနဲ့အမြဲဆင်းသစ်တော်စတဲ့မတူညီတဲ့ဂေဟစနစ်တွေစီကိုခေါ်သွားပါတယ်ပြီးရင်အဲ့ဒီဒေတာအသီးသီးမှရရှိနိုင်တဲ့သဘာဝအစားအသောက်တွေအကြောင်းပညာပေးပါတယ်အခွင့်တာတဲ့အခါမှာသူတို့အတွက်ချက်ပြုတ်ပေးတာမျိုးလဲလုပ်ပေးလေရှိပါတယ်ဒါကြောင့်ခီးသွားတွေကလည်းဒေတာခံတွေရဲ့အစားအသောက်ကိုမြည်ဆန်းခွင့်ရတယ်လို့ပြောသွားခဲ့ပါတယ်ဌာနေတိုင်းသားတွေရဲ့အစားအသောက်တွေကိုမြည်ဆန်းတဲ့အတွေ့အကြုံကိုလိုချင်လို့ခီးသွားလှည့်လည်ကြတာမျိုးလဲများလာပြီးဒီလိုဒေတာထွက်တိုးတိုးထွက်အစားအစာတွေမှာထူးခြားတဲ့အသုံးပြုမှုတွေထူးခြားတဲ့အရာတာတွေရှိတယ်ဆိုတာကိုအတိအမှပြုလာကြတာဖြစ်ပါတယ်။ Kunkas Ken Cook အဖွဲ့ကိုပူးတွဲတူထောင်သူ Raylene Brown ဟာဆိုရင် Northern Territory ဒေသမှာဌာနေတိုင်းသားအစားအသောက်အတွေ့လာရောက်လည်ပတ်သူတွေများပြားလာအောင်လှုပ်ဆောင်ရမှာတစ်စိတ်တစ်ပိုင်းပါဝင်သူဖြစ်ပါတယ်။သူမဟာဩစတြေးလျနိုင်ငံအလယ်ပိုင်းကလူကြိုက်များတဲ့ကန်ဒရယမှာလမ်းလျှောက်ထွက်ခြင်းလုပ်တဲ့ Lara Pinter Trail ကိုလိုက်ပို့ပေးသူဖြစ်ပြီးအဲ့ဒီလမ်းခီးမှာခီးသွားတွေကိုကန်ဒရယရဲ့အစားအသောက်အကြောင်းတွေကိုပညာပေးတာဖြစ်ပါတယ
် It's really getting a big resurgence of interest in how and why these foods were so good for us and it's being found now that they chose really nutritious food so people could survive out hereI think food is a great way of introducing country to people. People are really keen to try.
ဒီအစားအစာတွေကကျမတို့အတွက်ဘယ်လောက်ကောင်းမွန်လဲ။ဘာကြောင့်ကောင်းမွန်တယ်လဲဆိုတာကိုစိတ်ဝင်စားသိချင်ကြတဲ့လူတွေအများကြီးပေါ်လာပါတယ်။လူတွေတွေ့ရတာကဒီကလူတွေဟာတကယ့်ကိုအာဟာရပြည့်ဝတဲ့အစားအသောက်တွေကိုရွေးစားပြီးတော့ဒီလိုနေရာမှာအသက်ရှင်နေထိုင်နိုင်တယ်ဆိုတာကိုသဘောပေါက်လာကြတာဖြစ်ပါတယ်။အစားအသောက်ဆိုတာနေရာဒေသတစ်ခုရဲ့လူတွေကိုမိတ်ဆက်ပေးတဲ့အကောင်းဆုံးသောအရာဖြစ်တယ်လို့ကျွန်မထင်ပါတယ်။လူတွေကအဲ့ဒါတွေကိုမြည်ဆန်းချင်ကြတယ်လို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။ဌာနေတိုင်းသားတွေရဲ့သဘာဝအနေအထားကိုလမ်းလျှောက်ပြီးလေ့လာမှုလုပ်ယုံတာမကလေရီစီးပြီးလေ့လာနိုင်တယ်လို့သဘာဝရှုခင်းတွေကိုအပေါ်စီးကနေလေ့လာဖို့လေရင်ငယ်တွေရဟယင်တွေနဲ့လေ့လာနိုင်တဲ့အပြင်forward safaris မျိုးနဲ့သွာလာပြီးတော့လဲလေးလာနိုင်ပါတယ်။နေရာထိုင်ခင်းတွေကတော့ဈေးသက်သာတဲ့ camping လိုမျိုးကနေဇိမ်ခံဟိုတယ်တွေမှာနေထိုင်နိုင်အောင်စီစဉ်ပေးထားပါတယ်။ Northern Territory မှာရှိတဲ့ Kakadu National Park ဟာဆိုရင်သူ့ရဲ့တဘာဝပတ်ဝန်းကျင်အနေထားသူ့ရဲ့ရိုးရာယဉ်ကျေးမှုတန်ဖိုးနဲ့ကြောက်ပကြီးတွေများလုံးတဲ့နေရာဖြစ်တာကြောင့်ကမ္ဘာအမွေအနှစ်စည်းရင်းတဲ့သတ်မှတ်ခံရပါတယ်။Kakadu National Park ထဲမှာရေတံခွန်တွေ၊ကမ်းခြေတွေ၊တဘာဝတောရိုင်းပန်းမှန်မျိုးစုံနဲ့ကြည်လင်းနေတဲ့ရေထွက်ပေါက်တွေရှိပြီး Western Australia ပြည်နယ်ဘက်မှာဆိုရင်ကြောက်ပကြီးတွေအများအပြားရှိတဲ့နေရာဖြစ်ပါတယ်။ဌာနေတိုင်းသားတွေဟာခီးတယ်တွေကိုအဲ့ဒီဒေသရဲ့တဘာဝထူးခြားမှုတွေထူးခြားတဲ့ရိုးရာယဉ်ကျေးမှုတွေကိုရှင်းပြကြတာဖြစ်ပြီးတစ်ချိန်ထဲမှာပဲဒေတာခံလူမှုအတိုင်းဝိုင်းအတွက်အရေးပါတဲ့အကြောင်းအရာတွေကိုလည်းပြောပြတာမျိုးလုပ်ပါတယ်။ Maruku Arts ဆိုတာအင်မတန်ခေါင်ခိုက်တဲ့ Australian နိုင်ငံအလယ်ပိုင်းကပကြီးပညာရှင်အယောက်900နဲ့စုပေါင်းထားတဲ့အမှုပညာအဖွဲ့တစ်ခုဖြစ်ပါတယ်။သူတို့တွေဟာသူတို့နေထိုင်ရာဒေတာမှာပဲနေပြီးတော့ အလဲအပလာရောက်ကြသူတွေကိုသူတို့ရဲ့အမှုပညာတွေကိုရောင်းချသလို workshop တွေနဲ့သင်ကြားပေးတာတွေလေးလာရေးခီးစင်မျိုးထွက်နိုင်အောင်လှုပ်ဆောင်ပေးတာမျိုးတွေရှိတယ်လို့ Nicole Mitchell ကရှင်းပြပါတယ
် They can get a source of income through the art that they're sharing by Mariku Art and also Mariku's dot painting workshop she've got the community involved that is conducted in the local Pitjantjatjara language so it also helps in maintaining that language
သူတို့က Maruku အမှုပညာအကြောင်းတွေကိုရှင်းပြပြီးဝင်ငွေတချို့ရနိုင်ပါတယ် maruku.painting workshop တွေလည်းရှိတဲ့အတွက်အဲ့ဒီလို workshop မှာလူမှုအတိုင်းဝိုင်းထဲကလူတွေလည်းပါဝင်ကြပါတယ်အဲ့ဒီလို workshop ကိုဒေသအတွင်းက Pigeon Tiara Brothers ကနေရှင်းပြလုပ်တာဖြစ်လို့သူတို့ရဲ့ Brothers ကကိုတနည်းတလန်းနဲ့ထိမ့်သိမ့်သွားကြတယ်လို့ရှင်းပြထားပါတယ်ဒီလိုမျိုးခီးသွွားလုပ်ငန်းကနေတစ်ဆင့်ဒေသခံတွေကိုဝင်ငွေတစ်ဖက်တလန်းရရှိစေသလိုသူတို့ရဲ့ရိုးရရင်ကျင်းမှုကိုရေရှည်အထိထိမ့်သိမ့်နိုင်မှုလည်းဖြစ်စေပါတယ်။ Juan Walker ရဲ့ရှင်းပြချက်အရဒီလို culture tourists တွေဟာခီးသွွားတွေကိုသူတို့ရဲ့မိသားစုအကြောင်းနဲ့ aboriginal တမိုင်းအကြောင်းတွေကိုရှင်းပြခွင့်ရရှိရုံသာမကသူတို့နေမြေနဲ့ကိုပါပို့ပြီးတော့နီးစပ်မှုဖြစ်စေတယ်လို့လည်းပြောသွားခဲ့ပါတယ်
။ So rather than having to move away for work, it's allowed me to stay close to my family, close to my people.and connected to the land so it's a great way to earn a living by sharing and teaching people about my heritage and of course giving people a greater respect for the land sea and waterways where they visited
အလုတ်တွေတခြားနေရာရွှေ့ပြောင်းရမယ်အစားဒီအလုတ်ကကျွန်တော်မိသားစုနဲ့ကျွန်တော်ရဲ့လူမျိုးတွေကျွန်တော်ရဲ့နေမြေနဲ့နီးနီးကပ်ကပ်နေခွင့်ပေးပါတယ်ကျွန်တော်တို့ရဲ့အမွေအနှစ်အကြောင်းမြေကြီးနဲ့မြေချောင်းအင်းအိုင်တွေနဲ့ပင်လယ်ကိုလေးစားမှုပြုတဲ့ကျွန်တော်တို့ရဲ့ရိုးရာယဉ်ကျေးမှုအကြောင်းကိုရှင်းပြရင်တစ်ဖက်တစ်လမ်းကနေဝင်းငွေရရှိနိုင်တာကအင်မတန်ကောင်းမွန်တဲ့နည်းလမ်းဖြစ်တယ်လို့ပြောသွားခဲ့ပါတယ်။လူအများပြားဟာဌာနေတိုင်းသားတွေရဲ့ရိုးရာယဉ်ကျေးမှုဟာဝေးလံခေါင်တည်တဲ့ဒေသမှာပဲရှိတယ်လို့ယူဆကြပါတယ်။တကယ်တော့မြို့ပြတွေမှာလည်းကျွယ်ဝတဲ့ဌာနေတိုင်းသားတို့ရဲ့ရိုးရာယဉ်ကျေးမှုတွေရှိပါတယ်။ Kyle Avery ဟာပင်ဒလန်လူမျိုးစုဖြစ်ပြီးသူဟာ First Nation Storyteller တူလည်းဖြစ်ပါတယ်။ Barawu Aboriginal Climb Experience လို့ခေါ်တဲ့အစီအစဉ်နဲ့ခီးသွွားအပ်တဲ့တွေကို Sydney မြို့ကနာမည်ကြီးတံတားတစ်ခုဖြစ်တဲ့ Harbour Bridge ပေါ်ကိုခေါ်သွားပြီးတော့ရှင်းပြတာမျိုးတွေလုပ်ပါတယ်
။ I tend to run my climb very much like a reconciliation climb. While I'm walking out along the bridge, walking up the bridge, I'll stop every now and then and point out things that make it a bit easier to tell tales.And then, especially when that first fleet comes, it's pretty good to stop and point at the harbour where they would have gone and where the lands are, especially when I'm pointing at landmarks for the indigenous people.
ကျွန်တော်ကအဲ့ဒီတံတားပေါ်တဲ့ရောက်တာကိုရင်ကြားစေရအတွက်တဲ့ရောက်ခြင်းလို့ပဲခံယူပြီးတော့လုပ်ပါတယ်။တံတားပေါ်တလျှောက်သွားလာနေတော့ဒါမှမဟုတ်တံတားပေါ်အထိတဲနေတဲ့အခါမှာပဲဖြစ်ဖြစ်ကျွန်တော်ကခဏနားပြီးတော့ဟိုနားဒီနားလဲညှို့ထိုးရှင်းပြတာမျိုးလုပ်ပါတယ်။အထူးသဖြင့်ဩစတြေးလျနိုင်ငံမှာဥရောပသားတွေအခြေချဖို့ရောက်လာတဲ့သင်းမောတွေထဲကပရမအဆုံးအတုတ်ကဘယ်နာကနေဝင်လာတဲ့အကြောင်းတွေကိုရှင်းပြတဲ့အခါမှာစိတ်ကမ်းရဲ့ဘယ်နာကနေဘယ်ဖက်ကိုသွားသလဲဆိုတာကိုလက်ညှိုးထိုးရှင်းပြပြီးတော့တစ်ဆက်တည်းမှာပဲဘယ်လိုနေရာတွေကဌာနေတိုင်းသားတွေအတွက်အရေးပါတဲ့နေရာဖြစ်တယ်လဲဆိုတာကိုပါရှင်းပြပြီးတော့ဓာတ်ပုံတွေရိုက်ကြတယ်လို့ပြောသွားခဲ့ပါတယ်။တရားပေါ်တဲကြတဲ့တလျှောက်မှလည်းဌာနေတိုင်းသားတွေဟာဩစတြေးလျနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း6000ကျော်ကတည်းကအခြေချနေထိုင်သူတွေဖြစ်တဲ့အကြောင်းနဲ့သူတို့ရဲ့ဘိုးဘွားဘီဘင်တွေဟာဥရောပတိုက်သားတွေလာရောက်အခြေချတဲ့နောက်ပိုင်းအပြောင်းလဲတွေကိုဘယ်လိုမြင်တွေ့ကြရတဲ့အကြောင်းတွေကိုပါရှင်းပြတာဖြစ်ပါတယ်။သူဟာသူ့ရဲ့ဘဟုသုတတွေကိုဝေးငါခွင့်ရတဲ့အတွက်သူ့အတွက်ဂုဏ်ယူသလိုတခြားရိုးရိုင်းရင်ကျေးမှုမတူညီတဲ့အစုအဖွဲ့900ကျော်အတွက်လည်းဂုဏ်ယူသူဖြစ်ပါတယ်။
It's also a good way for me to make sure I keep my memory fresh. It doesn't make me want to push further and find out more things to try and include more mobs, make sure I'm not messing up names. It's a very fulfilling experience. Like, I feel very happy to do it. I feel lucky to do it.
ကျွန်တော်တို့အမတ်တရားတွေကိုမိမသွားစေတာမျိုးတွေလည်းအမတ်ရစေတာမျိုးတွေလည်းဖြစ်စေပါတယ်။ဒါအပြင်ကျွန်တော်ကအဒီထက်မကလှုပ်ချင်ပါတယ်။ကျွန်တော်တို့လိုဌာနေတိုင်းသားတွေပုံမူပါဝင်လာစေချင်ပြီးတော့နာမည်တွေပြောမဆိုမတာမျိုးလည်းမဖြစ်စေချင်ပါဘူး။ ဒီလိုလောက်ရတာအင်မတန်မှကျေနပ်ဖွဲ့ရအတွေ့အကြုံတွေရသလိုဒီအလုပ်လုပ်ရတာပျော်ပါတယ်ဒီလိုလောက်ခွင့်ရတာကံကောင်းတယ်လို့ခံယူပြီးဌာနေတိုင်းသားနဲ့တက်ဆိုင်တဲ့အကြောင်းတွေကိုရှင်းပြခွင့်ရတာဟာသူတို့တွေအတွေ့အကြုံရအောင်လုပ်ပေးနိုင်တာကိုကျေနပ်တယ်လို့ပြောသွားခဲ့ပါတယ်မဲလ်ဘန်မြို့လယ်မှာဆိုရင်လေရာရာမြစ်တစ်လျှောက်မှာဂိုက်လမ်းညွန်နဲ့လမ်းလျှောက်ထွက်တဲ့ဘူရရမ်ဝီလမ်ဝေါ့ကမှာပါဝင်နိုင်ပြီးအဲ့ဒီတစ်လျှောက်မှာရှိတဲ့ Aboriginal အမှုပညာတွေကိုကြည့်ရှုလေ့လာနိုင်ပါတယ်အချိန်ကာလကြာလာတာနဲ့အမျှအဲ့ဒီနေရာကဘလို့အပြောင်းလဲတွေဖြစ်လာတဲ့အကြောင်းတွေဘယ်နေရာတွေမှာခူးလင်းလူမျိုးစုဌာနတိုင်းသားတွေစုယုံတဲ့နေရာဖြစ်တဲ့အကြောင်းတွေကိုရှင်းပြတာကိုနားဆင်နိုင်ပါတယ်Tasmania ပြည်နယ်မှာဆိုရင်လဲ Aboriginal တွေကိုယ်တိုင်ဥဆောင်လမ်းပြတဲ့ Nipaluna Tuwa မှာပါဝင်နိုင်ပြီး Nipaluna ဆိုတာ Aboriginal တွေက Hobart မြို့ကိုခေါ်တာဖြစ်ပါတယ်။မိနစ်60တာကြာတဲ့ခီးစင်မှာဒေသခံပလာဝါလူမျိုးစုတွေဘလို့ရက်ဆက်ကြမ်းကြုတ်မှုတွေခံခဲ့ရတယ်ဆိုတဲ့သမိုင်းကြောင်းတွေကိုပါလေ့လာနိုင်ပါတယ်။ဒီလိုဌာနေတိုင်းသားတွေကိုယ်တိုင်ဥဆောင်တဲ့ခီးသွားလာမှုတွေဟာဌာနေတိုင်းသားတွေရောဌာနေတိုင်းသားမဟုတ်တဲ့လူတွေကိုပါရိုးရိုင်ရင်ကျင်းမှုမှုဘဟုသူသားမျှဝေမှုတွေရရှိစေတယ်လို့နီကိုမီချော့ကပြောသွားခဲ့ပါတယ
် It's also a strong driver for reconciliation. People are learning and understanding about the many different cultures in Australia and that benefits the traveller but in terms of the community you're really bringing an opening to the community firstly for them to tell their story.
ဒီလိုလောက်ရတွေကယဉ်ကျေးစမှုကိုခိုင်မာစွာဖြစ်ပေါ်စေနိုင်ပါတယ်။လူတွေကဩစတြေးလျနိုင်ငံမှာရှိတဲ့ရိုးရိုင်ယဉ်ကျေးမှုများစွာကိုလေ့လာခွင့်နားလည်မှုတွေရပြီးတော့ခီးသွွားတွေအတွက်အကျိုးရရှိစေပါတယ်။ဒေသခံလူမှုအတိုင်းဝိုင်းတွေအတွက်လည်းသူတို့ရဲ့အကြောင်းကိုပြောပြခွင့်ရကြစေပါတယ်။အဲလန်းညွန်တူကျမကိုပြောသွားဖူးတဲ့စကားတစ်ခုကကျွန်တော်တို့ဟာကိုယ့်ရဲ့ယဉ်ကျေးမှုကိုမျှဝေရာကနေကျွန်တော်တို့ရဲ့ရိုးရာရင်ကျေးမှုကိုထိမ့်သိမ်းခွင့်ရတယ်ဆိုတဲ့စကားပြောဖူးတယ်လို့ပြောပြထားပါတယ်။ဩစတြေးလျမှာအခြေချနေထိုင်တဲ့လူတွေအနေနဲ့ဒီလိုဩစတြေးလျနိုင်ငံမှာအရေးပါတဲ့အချက်အလက်တွေကိုသိချင်ရင် Australia Explain Podcast ကို Subscribe လုပ်ပြီးနားဆင်နိုင်ပါတယ်။မေးစရာမေးခွန်းတွေရှိရင်ဒါမှမဟုတ်တင်ပြစီလိုတဲ့အကြောင်းအရာတွေရှိရင်လည်း Australia Explain @sbs.com.au ကိုအီးမေးလ်ပို့ပြီးဆက်သွယ်နိုင်တယ်လို့ရေးထားတဲ့ Melissa Kempanoni ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ